ဩဂုတ်လ28ရက်ကစခဲ့တဲ့မွန်ဂိုဒီသာတိုက်ပွဲဟာဒီကနေ့9ရက်မြောက်နေ့အထိဆက်ဖြစ်နေလို့လက်ရှိတိုက်ပွဲအခြေအနေကို VOE ကိုပြောပြခဲ့တဲ့မွန်ဂိုဒီသာတန်တူကပြောပါတယ
်။မနေ့ကသူက10နိုင်နေပါလာပေါ်တော့အဲ့မှာ7နိုင်ရှိတော့ဖြစ်တာပေါ့နော်။အခုဖြစ်နေတာပေါ်ဆက်ကဝင်းရင်ဖန်ဝင်းဖန်မာလီရှူနဲ့ကောင်းရေးချားနေပါပေါ့နော်။အဲမွန်ဂိုအနေနဲ့ကြားတယ်ပြတင်းတင်းကြီးကြားတာပေါ့နော်။အဲဒီခါလေးကလုံးလုံးလုံးစိုက်ပိုက်ကြားတယ်ဒီခါလေးတင်းတင်းနဲ့ပြတော့စလုံးဝါလီပေါ့နော်။သူကသူနဲ့တန်းတော့မကြောက်ဘူး။ဟိုကတည်းကတော့တရင်တော့ဆုံးတော့ဒီကြောက်ကြပြရတယ်မမေရတော့သူ့ကိုလည်းလည်းချတာတန်ဒီလေး9ရောက်ဖြစ်ခဲ့တယ်လို့ပြောတာပေါ့နော်မမေရပေါ့ဇာညာရတာပေါ့အဲဒီတော့လူတော့မရှိဘူးပေါ့နော
်လူထိခိုက်မှုရှိတယ်လို့ပြောတယ်ပန်စီတိုင်းဟွာကိုဖုန်းကောဆိုဆက်သွယ်ခဲ့ပြီမဲ့ဆက်သွယ်လို့မရခဲ့ပါဘူး MNDAA ကိုကန်အဖွဲ့တင်ကြားရေးဌာနကတော့ဒီကနေ့စစ်ကောင်စီတက်တဲ့ MNDAA အကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့မနေ့ကမွန်ဂိုဒီသာမန်မွန်ရွာနဲ့လောကူရွာကြားမှာလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီအပြင်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မွန်ဂိုဒေသဘက်မှာ MNDAA နဲ့တိုက်ပွဲဖြစ်ပွားတာကြားသိရကြောင်းဒါပေမဲ့အခြေအနေသေးစိတ်ကိုမသိရကြောင်းပြောပါတယ
်။ကချင်ပြည်နယ်ဘက်မှာတိုက်ပွဲစတင်တဲ့ပုံကတော့ရှမ်းညဘက်မှာကတော့မွန်ဂိုဘက်မှာလည်းမွန်ဂိုဒေသမွန်ဂိုဆောင်းဆန်ဘက်မှာ MNDAA နဲ့တိုက်ပွဲဖြစ်တဲ့ဆိုတဲ့သတင်းတော့ပေးတတ်ပါလေ။ဒါမှအဲ့ဒီကင်းကတော့အဲ့ဒီလိုဒီနေရာကျွန်တော်ဒါမှမကြားရသေးတော့
MNDAA ကိုကန်တပ်ဖွဲ့တွေကတော့လက်ရှိတိုက်ပွဲဟာစစ်ကောင်စီတပ်နဲ့သူတို့တပ်ကြားဖြစ်ပွားတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့သတင်းမီဒီယာတို့က MNDAA နဲ့ KIA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားကြောင်းဖော်ပြထားတာရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ MNDAA နဲ့ KIA ကြားတရားဝင်ပူးပေါင်းဆက်ဆံရေးလုပ်တာမရှိကြောင်းဒါပေမဲ့အဲ့ဒီဒေသဘက်မှာ KIA တပ်မှ6အခြေစိုက်ထားတာကြောင့်ထိုးစစ်ဆင်လာရင်ကုကံတက်ခဲ့တာတော့ရှိကြောင်းပြောပါတယ်
။ကျွန်တော်တို့နဲ့ရေဝန်ကူပေါင်းပြီးမှဆစ်စင်ရဲ့လုပ်တာတော့မရှိပါဘူး။အဲဒါမှတစ်ခုရှိတာကတော့အဲ့တက်မှာကျွန်တော်တို့ရဲ့ဆက်ဆွတ်ထားတဲ့နေရာဒီမှာအဲဒီစစ်ကောင်စီကသူစစ်စီမာမှုရှိတော့ကျွန်တော်တို့ကကုကံတက်တယ်တော့ရှိမှာပါ။ဒါနဲ့ရေဝန်ပေါ်တော့သူတို့နဲ့ဒီဂျူဟာပေါင်းပြီးမှဆက်ဆွတ်ရှိတာတော့ရှိနေပြီ။
တေးဦးမြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မုံကိုဒေသဘက်မှာဇလန်လာကလေးကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တလားကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဩဂုတ်လ3ရက်ကကျူကုတ်ပန်ဆိုင်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်လည်းဖိုင်ကောင်းရွာဘက်က16,500လောက်ဟာတေးဦးမြန်မာနယ်စပ်မှာခိုးလုံနေကြရသလို28ရက်နေ့မှာစတင်ခဲ့တဲ့မုံကိုဒေသအတွင်းတိုက်ပွဲကြောင့်ကောင်းလုံ၊မန်းဟာ၊မန်ခုံ၊နောင်လန်စတဲ့ရွာတွေကလူ900လောက်ဟာမုံကိုမြို့ကိုတိမ်းရှောင်နေကြရပါတယ်။ဆလာတင်ဖြစ်တဲ့တိုက်ပွဲတွေကြောင့်ဖောင်းဆိုင်ဘက်ကဒေသခံ200လောက်ကလည်းတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ။